ီးစားရပါတော့တောတာရှင်များရှင်ထောင်းဝင်းစားဆိုတာငရဲကနေလူပြည်ကိုခဏအလဲလာရတယ်လို့ပျော်စရာကောင်းတယ်လို့ပြောကြပါတယ်ဒီစကားကအကျဉ်းသားအတွက်တကယ်အမှန်တရားဖြစ်ပါတယ်အုတ်တိုင်းနောက်တန်တိုင်းတွေကာစီးထားတဲ့အကျဉ်းထောင်ထဲမှာလွတ်လွတ်လပ်လပ်လှုပ်ရှားသွားလာခြင်းနဲ့လူသားတွေအတွက်ကိုစင်းရဲခြင်းစိတ်စင်းရဲခြင်းနဲ့စိတ်ရောကိုယ်ပါကြက်တဲနေရတာပါဖိနှိပ်မှုပြင်းထန်တဲ့ကော်ကျွေးတိုက်ပိတ်ဆိုတာတွေနဲ့တောက်ချေခြင်းအခက်ခံရပြီးနှစ်ရှည်လများနေရတာတွေရှိပါတယ်။ထောင်ချတယောက်ရဲ့ရပိုင်ခွင့်တွေကအသားစားရဲ့စေးထိုးစေးနာကိုလက်လှုပ်ရှားလျှော့ရဲ့ဆိုတာတွေကတော့ပျောက်ွယ်ခဲ့ရပါတယ်။နေ့စဉ်တန်းစီတလာစီတဲ့ရှာဖွေရေးလို့အခန်းပြောင်းယုံနေအားမရသေးပဲထောင်လှန့်ပါသေးတယ်။ဒီဖိစီးမှုတွေကြားမှာထောင်ချနေသူတယောက်ထောင်ထဲမှာနှစ်ကြာလာတာနဲ့အမျှညပဲအိပ်ပျော်ဖို့ကြိုးစားရတာကလည်းအလုပ်တစ်ခုပါအိပ်မပျော်တာဟာအတော့ကိုဆိုးွားပါတယ်ဒါကြောင့်အခန်းထဲမှာကိုလက်လှုပ်ရှားမှုပြင်းပြင်းထန်ထန်လုပ်ပြီးအိပ်ပျော်အောင်ကြိုးစားရပါတယ်ထောင်ထဲမှာတရက်ကိုတသက်ထင်သလောက်တညကိုတဘဝလောက်ခံစားကြရတယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတချို့ကဆိုပါတယ်မိသားစုနဲ့တွေ့ရတဲ့ထောင်ဝင်စားဟာသူတို့အတွက်နေထူးနေမြတ်ဆိုမှားမယ်မထင်ပါဘူးကျမတို့အချင်းကြမိသားစုအတွက်ကတော့ထောင်ထဲကအကြီးတန်တဲ့မြင်ကွင်းတွေကြောင့်လူပြည်ကနေငရဲပြည်ကိုရောက်သွားတယ်လို့ခံစားခဲ့ရပါတယ်။ထောင်ဘူးဝမရောက်ခင်ဂိတ်တဲထဲမှာထောင်ဝင်စားတွေ့ဖို့အချင်းကြမိသားစုကမှတ်ပုံနဲ့သကောင်းစင်းပြရပါတယ်။နိုင်ငံရေးအချင်းသားရဲ့သကောင်းစင်းဝင်မိသားစုဖြစ်မှထောင်ဝင်စားတွေ့လို့ရပါတယ်။မှတ်ပုံနဲ့မပြနိုင်ရင်လဲထောင်ဝင်စားတွေ့လို့မရပါဘူး။တာဒကအနေနဲ့ပြောရရင်အဖွားလူတို့တော်မှာမန္တလေးကနေတရက်အချင်းထောင်အထိတားဖြစ်သူစာရေးဆရာညီပူလေးကိုထောင်ဝင်စားတွေ့ဖို့သွားတာမှတ်ပုံနဲ့မေ့ကြံခဲ့လို့ထောင်ဝင်စားတွေ့ခွင့်မရခဲ့ပါဘူးထောင်ဝင်စားတွေ့ဖို့ဖောင်ဖြည့်မှတ်တမ်းရေးတဲ့အခါအချင်းဦးစည်းဝန်ထမ်းကအချင်းသားရဲ့နာမည်ရှေ့ကနေဦးကိုမောင်မတက်ဖဲနာမည်ခေါ်လိုက်ခြင်းကအချင်းသားကိုအစစ်နှိပ်ဆက်ဆံလိုက်ခြင်းပဲဖြစ်ပါတယ်ထောင်ရှေ့မှာတဲ့ကမိသားစုကိုစိတ်ထိတ်ကြိုက်စေတဲ့အပြုအမူပဲဖြစ်ပါတယ်အချင်းထောင်ထဲရောက်တော့ဘူးဝတကမာကြီးပေးတကပောက်သေးသေးကနေကျမတို့ခေါင်းကိုဝင်ရပါတယ်အယိုအသေးပေးဝင်ရတဲ့သဘောပါကလေးမျိုးအချင်းထောင်ကဘူးဝရုံငန်းထဲကနေမိန်းကြီးကိုလှမ်းမြင်ရပါတယ်မိန်းကြီးနဲ့ဘူးဝစီလာယာလန်းကနည်းနည်းဝေးပါတယ်မိန်းကြီးရှိရာအဆောက်အဦးနဲ့နီးတဲ့အိုယိုးထက်ကထားတဲ့အဆောင်မှာနိုင်ငံရေးအချင်းသားတွေကိုထားတာမို့စိတ်မှန်းနဲ့မြင်ရမလားဆိုပြီးလှမ်းမြော်ရပါတယ်မိန်းကြီးကနေဘူးဝအထိလမ်းပုံလုတ်ပြီးတဲခင်းထားပါတယ်အဲ့ဒီလမ်းပုံကနေဘဲအချင်းသားကမှလမ်းလျှောက်ခွင့်မရှိပါဘူးလမ်းလျှောက်မိရင်အနေဆုံးဆဲဆူခံရပြီးရိုက်နှက်ခံရတဲ့အထိဖြစ်တတ်ပါတယ်အချင်းသားကဘူးဝကိုလာရင်အဲ့ဒီလမ်းဘေးကကွေ့လာရပါတယ်ထောင်မူးထောင်ပိုင်တွေရှေ့ကလာရင်ဖက်နှက်စီးမသွားရပါဘူးဖက်နှက်ချွတ်သွားရပါတယ်ထောင်အာနာပိုင်တွင်နဲ့စကားပြောရင်လဲဖက်နှက်ချွတ်ပြီးလက်နှစ်ဖက်ရှက်ခေါင်းငုတ်ပြောရပါတယ်။တိမ်ငယ်စရာဒီမြင်ကွင်းတွေကကျမတို့အတွက်စိတ်ထိခိုက်စရာတွေပါ။ကိုသားအရွယ်အချင်းဦးစည်းဝန်ထမ်းကိုအယိုအသေးပေးဆက်ဆံနေရတဲ့အသက်ကြီးကြီးအချင်းသားတွေကိုမြင်ရရင်ပိုးပြီးစိတ်ထိခိုက်ရပါတယ်။နိုင်ငံရေးအချင်းသားတွေကိုဒီလိုပုံစံနဲ့မတွေ့ရပေမဲ့လဲဖိနှိပ်မှုအများကြီးနဲ့ဆက်ဆံခံရတတ်ပါတယ်။ထောင်ဝင်စားခန်းမှာချင်းလုံးတန်စကားနှစ်ထပ်ကာထားပါတယ်အလင်းရောင်အားနေတဲ့အဲ့ဒီအခန်းမှာအဆောင်အကျက်တွေအများကြီးနဲ့တွေ့ရတာပါထောက်လှမ်းရင်းနဲ့ထောင်မှုအရာရှိတွေရဲ့တန်တရမျက်လုံးတွေအောက်မှာကျမတို့စကားပြောရတာပါအတန်ဖန်းဆက်ချထားတယ်လို့ကျမတို့ပြောစကားတွေကိုမှတ်တမ်းတင်သူနှစ်ယောက်ရှိပါတယ်မိသားစုစကားပဲပြောရမယ်မိသားစုကိစ္စကနေတခြားအကြောင်းနိုင်ငံရေးအကြောင်းမပြောရပါဘူးပြောရင်ထောင်ဝင်စားတွေ့ချိန်ပြီးပြီလို့အမိန်ပေးခံရပါတယ်။နိုင်ငံရေးအကျဉ်းသားတွေပြောလို့ရှိပါတယ်။တည်င်းကအရေးကြီးတယ်လို့ဟင်းကလည်းအရေးကြီးတယ်ဆိုတာပါ။တည်င်းဆိုတာနိုင်ငံရေးသမားအတွက်အသိဉာဏ်ယုံကြည်ချက်ကိုပံ့ပိုးကူညီပေးတဲ့အရာဖြစ်ပါတယ်။ထောင်ဝင်စားပါဆင်မှာပါတဲ့စားစရာတွေကကျမတို့မိသားစုရဲ့ချစ်ချင်းနဲ့ခိုင်မြဲမှုတွေကိုပေါ်ပြတာလို့နိုင်ငံရေးအကျဉ်းသားနဲ့မိသားစုပါအတိတ်ပဲပေါ်ခံစားနိုင်ကြပါတယ်ထောင်ဝင်စားအခန်းကအုတ်ရိုးတွေကြားမှာပို့အမြဲတမ်း အေးစိတ်နေတတ်ပါတယ်။ကျမတို့ရင်ထဲမှာတော့စိုးရိမ်တောကနဲ့အမြဲတမ်းပူလောင်နေရပါတယ်။ကျမသားလေးကိုနွေရာသီကြောင်းပိတ်ချိန်မှာသူ့ဖခင်နဲ့တွေ့ဖို့တစ်နှစ်တစ်ချိန်ခေါ်သွားပါတယ်။မူလာတန်းအရွယ်သားကသူ့ဖခင်နဲ့တွေ့ဖို့တိတ်ကိုတက်ကြွနေပါတယ်။ထောင်ဝင်းစားမှာသူ့ဖခင်ကိုသားကခလေးပီပီလမ်းခရီးအကြောင်းတွေပြောပါတော့တယ်။မန္တလေးဂေါဝင်စိတ်ကိုမြစ်ဖြတ်တော့တီဘောမင်းကိုနေချက်တွေဖမ်းသွားတဲ့နေရာလို့ကျမပြောတာကိုဟုတ်ရဲ့လားလို့သူ့ဖခင်ကိုအတီးပြုမေးပါတယ်။ဘာကြောင့်ဖမ်းတာလဲဆိုတဲ့သားမေးခွန်းကိုကျမရောသားအဖေပါချက်ချင်းမဖြေနိုင်ခဲ့ပါဘူး။ဒီမှာရင်သားကမပြောနဲ့တော့သားတီပြီးအရှုံးမပေးလို့ဖမ်းတာလို့ပြောပါတယ်။ထောက်လှမ်းရေးကဒီစကားတွေမပြောဘူးတားပါတယ်။အချိန်စေ့ပြီးဆိုတဲ့အတန်ကအကျဉ်းသားနဲ့မိသားစုကိုခွဲခွာလိုက်တဲ့အတန်ဖြစ်ပါတယ်။ပစ္စည်းတွေကိုထည့်ပေးရတဲ့အပေါက်ကတထွာသားသားအပေါက်ကလေးပါကျမတို့ပါလာတဲ့ပစ္စည်းတုပ်တွေပေးပြတဲ့အချိန်မှာကျမခင်မုန်းတဲ့ကသူ့သားကိုပွေဖက်နန်းကျင်ပါတယ်လို့ခွင်တောင်းပါတယ်တကားဖွင့်လို့မဖြစ်ဘူးအစင်စင်မှုဒီအပေါက်ကနေခလေးကခေါင်းရှူပေးလိုက်ပါလို့ထောင်မှုကပြောပါတယ်သားကလည်းသူ့ခေါင်းလေးကိုရှူပေးလိုက်ပါတယ်ခဏလေးပါပဲနောက်ပြန်အစုံမှာခေါင်းထုတ်လို့မရတော့ပါဘူးကျမတို့ရောထောင်တာဝန်ရှိသူတွေပါထိတ်လန့်သွားကြပါတယ်။သားရဲ့ငိုတန်ကကျမတို့နှလုံးသားတွေကိုစုတ်ချေလိုက်တယ်လို့ပါပဲ။ထောင်ပိုင်လေးကဘာမှမစိုးရိမ်နဲ့သားမကြောက်နဲ့စိတ်ကိုငြိမ်ငြိမ်ထားဥလုပ်ပေးမယ်လို့သားကိုချော့ပြီးခေါင်းနဲ့ခြေကိုအတက်ထားပြန်ထုတ်ပေးခဲ့ပါတယ်။ဒီခံစားချက်ဒီမြင်ကွင်းဟာမိနစ်ပိုင်းလေးပင်မဲ့သားတစ်သက်ကျမတို့တစ်သက်မေ့နိုင်မဲ့ခံစားချက်မဟုတ်တယ်လို့ဒီနေ့ထိပြန်တွေးမိတိုင်းရင်တဲ့ထီထီခိုက်ခိုက်ဖြစ်နေရစေပါလေးစားရတဲ့တောတာရှင်များရှင်နိုင်ငံရေးအကျဉ်းချမိသားစုတွေရဲ့သားသမီးတွေဟာတခြားကလေးတငယ်များလိုရှင်တန်ကြီးပင်းရတာမဟုတ်ပါဘူးမိဘရဲ့ဘဝကိုပါသူတို့မျှဝေထမ်းပိုးရသူတွေဖြစ်ပါတယ်မှုန်တိုင်းဆန်တဲ့ဘဝတဲကပန်းပွင့်တွေနဲ့တူတယ်ဆိုရင်မှားမယ်မထင်ပါဘူးရှင်တောတာရှင်များမျှဝေခံစားနိုင်ကြပါစေကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ